မန္တလေးတိုင်းတပိတ်ချင်းမြို့ကိုဩဂုတ်လ25ရက်နေ့မှာအပြေအဝထိန်ချုပ်သိမ်းပိုက်လိုက်တယ်လို့ NUG အမျိုးသားညွညွရဲ့အဆိုအရကာကွယ်ရေးဝန်ကြီးဌာနကနေမှတ်တမ်းတပ်ပုံတွေနဲ့တကွဖော်ပြခဲ့ပါတယ်။ NUG ကာကွယ်ရေးဌာနရဲ့ PDF ပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့တွေကတပိတ်ချင်းမြို့သိမ်းတိုက်ပွဲဆင်နွှဲခဲ့တာဖြစ်ပြီးတိုက်ပွဲအတွင်းစစ်ကောင်စီစစ်လက်နက်ခဲယံတွေအပြင်ခရိုင်အုပ်ချုပ်ရေးအဖွဲ့ဝင်ဒုတိယဗိုလ်မှူးကြီးတဦးကိုလည်းဖမ်းဆီးရမိတယ်လို့ထုတ်ပြန်ထားပါတယ်။ဖမ်းဆီးရမိသူဒုတိယဗိုလ်မှူးကြီးကိုနိုင်ငံတကာစစ်ဥပဒေနဲ့အညီကောင်းမွန်စွာထိန်းသိမ်းထားတယ်လို့လည်းဆိုပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်မှု၈ကြိမ်ရှိခဲ့ပေမဲ့ PDF တွေကမြို့ကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပြီလို့လည်းသတိပေးထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာအတည်ပြုတာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းစကိုင်းတိုင်းတပဲရင်မြို့ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးအချိန်ခဏသိမ်းယူခဲ့ပါတယ်။အဲဒီနောက်ပြန်လည်ဆုတ်ခွာသွားပြီးတပဲရင်မြို့ကိုစစ်ကောင်စီတပ်ကလက်ရှိပြန်လည်ထိန်းချုပ်ထားပါတယ်။ NUG ကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်တချို့ဟာရှမ်းမြောက်စစ်စင်ရေးတချို့မှလည်းပါဝင်ခဲ့ပြီးလက်ရှိအဖြစ်မန္တလေးတိုင်းတွင်စစ်စင်ရေးတွေမှဦးဆောင်နေတာတွေ့ရပါတယ်။